မြန်မာနိုင်ငံအလဲပိုင်းမှာအခုနှစ်ထဲမိုးများတာကြောင့်ပကံမျိုးကရှေးဟောင်းဇီဒီပထိုးတွေထိခိုက်ပျက်စီးတာတွေများလာနေပါတယ်။ဒီရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။သတင်းကျွတ်ပြီးချိန်မိုးကုံဆောင်ကူကာလဆိုရင်ရှေးဟောင်းဇီဒီပထိုးတွေရှိတဲ့ပကံမျိုးမှာပုံမှန်ခီးသွဲဧည့်သည်တွေနဲ့စတင်စီကားနေလေရှိပါတယ်။ဒီကာလမှာအခုနှစ်တော့မိုးတွေရွာနေတာကြောင့်ရှေးဟောင်းဇီဒီပထိုးတွေထိခိုက်ပျက်စီးတာတွေခက်စိတ်စိတ်ဖြစ်လာနေပါတယ်။မိုးများပြီးရေတက်တဲ့အချိန်ကြောင့်ဖျားစီဒီတွေရဲ့အုံနယံပြိုကျပျက်စီးတာတွေဖျားအဝင်မုတ်ဦးပြိုကျတာတွေနဲ့မဟာယံတိုင်းပြိုကျတာတွေရှိလာနေတာပါဒီထဲမှာနယံဆေးရေးပကြီးလက်ရကောင်းတွေနဲ့ထင်ရှားတဲ့ပထိုးသားများဖျားလည်းပြိုကျပျက်စီးသွားတယ်လို့ပကံဒေသခံအဲလန်းညွန်ကိုမင်းတင်ကပြောပါတယ
်မိုးကလည်းဒီနေ့ကဈေးနဲ့ဒီသိဒတာများတယ်အဲပထိုးသားများကလည်းနည်းနည်းပြိုတယ်အဲပထိုးသားများကလည်းဒီအဲ့ဒီပထိုးသားများဆိုလို့ရှိရင်သွန်းနယံပကြီးတွေကတော်တော်ကောင်းတယ်ထားရပေါ်တော့အရင်မိုးနေကြီးကနေကအဲ့ပထိုးသားများရဲ့အရှိမြောက်တောင်းကရေစိတ်နေရလေတော့ခါတော့ဝင်းကြီးကလည်းတော့အတွမပြက်နေသလားနယံပကြီးတွေကွာကြနေပြီလားဘာလားအကုန်လုံးရေအိုင်သလားဘာလားဘာမှမသိအောင်ခရီးတွေကပိတ်ထားတော့လေ
နှစ်ပေါင်းထောင်ချီတဲကတည်ရှိလာတဲ့ဒီဇေဒီပထိုးတွေကိုပုံမှန်ပြုပြင်ထိန်းသိမ်းရေးကိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုတယ်လို့လည်းသူကပြောပါတယ
်ဒီတိုင်းပျက်စီးနေတာတွေကိုကြည့်နေရတာတော့စိတ်မကောင်းဘူးပေါ့ဗျာတခုခုတော့ဘာလို့ဆိုတော့ထိန်းသိမ်းတဲ့လုပ်ငန်းမျိုးတွေပါကြီးကိုလုပ်ချင်တာပေါ့ဒါပေမဲ့အဲ့လိုလဲသူကလုံးလို့အဆင်မပြေတဲ့အခြေအနေကြီးဖြစ်နေတော့ကြတော့ပြောရတာတော်တော်ကိုခက်နေအနေထားဖြစ်နေဒီပကံနဲ့ပတ်သက်ပြီးလေဘာဘယ်ကနေဘယ်ကနေဘယ်လိုစလို့အောင်မှန်းကိုမပြေဘူးဖြစ်နေဘူးသူကတခုခုဖြစ်လာလို့ရင်ကျွန်တော်ကဒီအရာတွေကိုထိန်းသိမ်းဖို့အတွက်ဘသူအားကိုးလို့အကူအမကူမသိဘူးဖြစ်နေတာဘုသူ့အကူကြီးတောင်းလို့တောင်းအောင်မှမသိဘူးဖြစ်နေတာသူကလေ
ကုလသမဂ္ဂယူနက်စကိုကပုဂံကိုရှေးဟောင်းအမွေအနှစ်အဖြစ်ထိန်းသိမ်းရမယ့်နေရာအဖြစ်2019ခုနှစ်ကသတ်မှတ်ခဲ့ပါတယ်ကမ္ဘာအမွေအနှစ်စည်းရုံးဝင်ဖြစ်တဲ့ပုဂံဒေသမှာဖျားစီဒီပေါင်း3800ကျော်ရှိပါတယ်ကမ္ဘာယဉ်ကျေးမှုအမွေအနှစ်သတ်မှတ်ထားတဲ့ဒေသတွေကိုကာကွယ်ထိန်းသိမ်းမှုအတွက်ယဉ်ကျေးမှုအမွေအနှစ်ဒေသများကာကွယ်ထိန်းသိမ်းရေးဥပဒေကိုတော့2019ခုနှစ်ဖေဖော်ဝါရီလတုန်းကပြဋ္ဌာန်းထားပါတယ်လူသိများတဲ့ထင်ရှားတဲ့ဖျားစီဒီတော်တွေအပြင်ပြုပြင်ထိမ့်သိမ့်ဖို့လိုနေတဲ့ဇေဒီတော်တွေကိုလည်းအမြန်ဆုံးဆောင်ရွက်ပေးဖို့ဒေသခံတွေကလိုလားနေကြပါတယ်။ပကံဒေသမှာဝင်ငွေအတွက်ကဘာလှည့်ခီးသွွားလုပ်ငန်းတွေကိုအဓိကအားထားကြရတာပါ။ကိုဗစ်ကရောဂါဖြစ်စကတည်းကထိခိုက်နေတဲ့ခီးသွွားလုပ်ငန်းတွေစစ်အာဏာသိမ်းပြီးနောက်မှာလုပ်ငန်းတွေပုံမှန်ပြန်လည်မလည်ပတ်နိုင်သေးတာကြောင့်လုပ်ငန်းတော်တော်များများအခက်အခဲဖြစ်နေကြပါတယ်။ကဲယောဂာနဲ့နိုင်ငံရေးအခြေအနေကြောင့်ပကံဒေသခီးသွွားဝင်ရောက်မှုဟာလည်းမရှိသလောက်ယွံနေသွားတယ်လို့ဒေသခံတွေကပြောပါတယ်။ခီးသွွားဧည့်သည်တွေကိုမှီကိုပြီးလောက်ကင်စားတောက်နေရတဲ့ဒေသခံတွေလည်းအခက်အခဲတွေရှိနေပါတယ်။ဟိုတယ်လုပ်ငန်းတွေလည်းယာယီရန်နာထားရတာနှစ်နှစ်နီးပါးရှိနေတာကြောင့်လုပ်ငန်းရှင်တွေအတော်လေးအခက်ကြုံနေကြရပါတယ်။ဒီအခြေအနေမှာပဲဟိုတယ်တွေနဲ့သက်ဆိုင်တဲ့ရင်မျိုးကွန်၊ညေကွန်တွေကိုမဖြစ်မနေပေးသွင်းရမယ်လို့တောင်းခံနေပြီးလုပ်ငန်းလိုက်စင်ပိတ်သိမ်းမယ်ဆိုတဲ့အထိဖိအားပေးမှုတွေရှိလာတယ်လို့ဟိုတယ်ပိုင်ရှင်တူကပြောပါတယ်။
အာမာကတူရစံမှုအဓိကအားကိုးနေရတော့ဒီခါမှာမပေးသေးနေတာမဟုတ်ပေမဲ့သူတို့ဘက်ကစညာမှုတစ်ခုနဲ့ဟိုဖြည့်ချုံမှုကိုကလူတင်တာပုဂံမှာဒီလောက်ကြီးဧည့်သည်မလာလို့ဒီလိုခက်ပြက်နေပါတယ်ဆိုအနေထားမှာအဲ့လိုတောင်းခံရတော့အမှတစ်ခါနဲ့ပြန်တွေ့ညီမတို့လုပ်ငန်းရှင်တွေလည်းကျတော့မလုံခြုံတော့ဘူးပေါ့နော
်ပြည်ပခီးသွဲဧည့်သည်တွေပြန်မလာကြသေးတဲ့ရှေးဟောင်းပုဂံမျိုးစီပြည်သွင်းဧည့်သည်အနေအချင်းတွားလဲတာတော့ရှိနေပါတယ်ဒါပေမဲ့အရင်လိုလုပ်ငန်းတွေပုံမှန်ပြန်ဖြစ်နိုင်မှုအများကြီးလိုနေသေးတယ်လို့ဟိုတယ်လုပ်ငန်းလုပ်နေကြသူတွေကပြောပါတယ်အခုလိုကဘာလက်ခီးတွေပြန်မများလာချင်းတဘာဝကြောင့်ပျက်စီးနေတဲ့ရှေးဟောင်းဖျားတွေကိုပြန်ပြင်ဆင်တဲ့တယ်လို့ပုဂံဒေသခံတွေကပြောနေကြပါတယ်ခင်ဗျာ